ကျွန်တော်ညောင်မင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနေ့ကင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုအခြေအနေတွေကြောင့်အသွားအလာကန့်သတ်ချက်တွေကိုလိုက်နာတဲ့အနေနဲ့လူစုလူဝေးမလုပ်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ရန်ကုန်တိုင်းကော်မူမြို့နယ်ကနေပြည်သူ့လွတ်တော်ကုသလယ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ NLD ပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ကစက်တင်ဘာလ၈ရက်လာမယ့်အင်္ဂါနေ့ကျရင်ကော်မူမြို့ကရွေးကောက်ပွဲအောင်နိုင်ရေးဆိုင်မှုတင်ပွဲအခမ်းအနားမှာဒေသခံပြည်သူတွေလူစုလူဝေးလုံမဲ့သတင်းထွက်ပေါ်နေတာကြောင့်အခုလိုသတိပေးပြောကြားလိုက်တာဖြစ်ပါတယ်
။ဒီထောက်ခံမှုတွေပို့ပြီးတော့တောင်းပန်ရှိတာတော့ပြည်သူတွေရဲ့ကြမ်းမာရေးပဲဖြစ်ပါတယ်။ကြမ်းမာရေးနဲ့လုံခြုံရေးပါ။ဒါရောမလို့အခုအချိန်မှာကိုဗစ်ကာလမှာဆိုလို့ရှိရင်လူစုလူဝေးလည်းမဖြစ်အောင်တနေရာနေတနေရာမတော်ဘူးလေပိတ်ပင်တားဆီးထားတဲ့စီမီစကန်နေနဲ့လည်းကိုက်ငင်အောင်လို့ကျမတို့နဲ့ကောင်းမှုကိုမလိုက်ပါနဲ့လို့ကျမအနေနဲ့မေတ္တာရခံကြပါတယ်
။မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းတောက်လျှောက်ဆိုလိုရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်မှာကိုဗစ်အတီးပြုတ်လူနာတစားစားတိုးလာနေတဲ့အတွက်နေအိမ်မှာပဲနေကြဖို့ stay at home အမိန့်ကိုအစိုးရကထုတ်ပြန်ထားသလိုရခိုင်ပြည်နယ်ကမြို့နယ်တချို့မှာညမထွက်ရ144အမိန့်ထုတ်ပြန်ထားတာပါ။ကျန်းမာရေးဝန်ကြီးဌာနရဲ့စက်တင်ဘာ5ရက်ည8နာရီသတင်းထုတ်ပြန်ချက်အရကိုဗစ်အတီးပြုတ်လူနာသစ်38ဦးရှိလာပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူစုစုပေါင်း1253ဦးရှိပြီးရောဂါကင်းစင်လာသူက390ကျော်ရှိကာခုနှစ်ဦးတည်ဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။